အားလုံးပဲဘုရားရှင်ရဲ့ကျေးဇူးတော်ကြောင့်ဒီကနေ့ကျွန်တော်တို့နောက်ဆုံးဇန်နဝါရီရဲ့နောက်ဆုံး Sunday ရောက်ရှိနိုင်တာဖြစ်ပါတယ်သူ့ရဲ့ဂရုဏာတော်ကြောင့်ကျွန်တော်တို့ကုကွယ်ရတဲ့အခွင့်ရရှိတာဖြစ်ပါတယ်ဘုရားရှင်နာမတော်သာရဲ့ဘုန်းကြီးပါစေကျွန်တော်တို့ဒီမနက်ကြတော့ဆလံ39ခုနကကျွန်တော်တို့တပါပတိပြောသွားတဲ့ဒီထာဝရဘုရားကဖြောင့်မတ်တဲ့လူတွေကိုမဆတဲ့အကြောင်းအငယ်39ငါနေပြီးတော့ကျွန်တော်တို့ခွန်အားယူကြဖို့ဖြစ်ပါဆောရောဆလံဆလံချမ်းကိုကျွန်တော်တို့39ကိုဟိုပတ်တန်းလို့ဖတ်နေပြီးသားဖြစ်တဲ့အတွက်တော်တော်လေးရင်းနှီးလောက်ပြီးအဲဆလံ39ကိုဒီနားလေးပဲလှန်ထားပြီးတော့ကျွန်တော်တို့အချက်လေးတွေကျွန်တော်တို့ဆက်ပြီးတော့တရားဟောရင်းနဲ့ဖတ်မှာဖြစ်ပါတယ်ခဏလေးအရင်ဆုံးဆုတောင်းဆက်ကြရအောင်အဖဘုရားသခင်ကနေကိုယ်တော်ရဲ့တန်ရှင်တော်ဗိမ္မာန်တော်အထူးသဖြင့်ဂျေဇုတော်ပလင်ကိုချင့်ကဲ့၍ရှေရောမောင်၌အပြစ်များကိုဝင်ချတောင်းပန်ကြပါ၏ကျွန်တော်တို့ရဲ့အပြစ်ကိုခွင့်လွှတ်၍ဆေးကြောပေးပါယနေ့ကျွန်တော်တို့ရဲ့ကုကွယ်ခြင်းအမှုကိုကိုယ်တော်ရှင်လက်ခံပေး၍နောက်ထပ်စကားတော်အဖြစ်ဆက်လက်ကျွန်တော်များတို့ရဲ့အသက်တာကိုပဲ့ပင်ထိန်းသိမ်းဆောင်ရှောက်တော်မူပါကျွန်တော်တို့ရဲ့အလယ်၌ကိုတော်တော်လာလှုပ်ရှား၍ကျွန်တော်တို့ရဲ့အပြစ်ကိုခွင့်လွှတ်၍မကောင်းဆိုးဝါးနဲ့ကျွန်တော်တို့ကိုကွယ်ကား၍ကျွန်တော်တို့ကိုစကားပြု၍ရှိတော်မူပါခရစ်တော်ရဲ့မြတ်သောနာမ၌ဆုတောင်းပါတယ်ဖာဖျားခင်အာမင်ဒီနေ့ကျွန်တော်တို့ကစေဆာလံ39အနေကြည့်တဲ့အခါမှာဒီဖြောက်မှတ်တော့သူတို့ကိုကထာဝရဘုရားမဆတော်မူပြီဆိုတော့ counseling နဲ့ကျွန်တော်ကြည့်တဲ့အခါကျွန်တော်တို့ဒီဘုရားသခင်ကမဖြောက်မှတ်တဲ့လူတွေသူ့ကိုသက်စာမရှိတဲ့လူတွေကောက်ကျက်ယုံမာတဲ့လူတွေကိုတော့ကျွန်တော်တို့ခဏခဏပြောပြပါသူတို့ကိုဖယ်ရှားတယ်နော်ဘုရားသခင်ကသူတို့ကိုဖယ်ရှားတယ်ဘုရားသခင်ကအဲသူတို့ကိုဘာလုပ်လဲဆိုတော့သူတို့ရဲ့အင်အားတွေလက်တီကိုသူတို့ချိုးပလိုက်တယ်သူတို့ရဲ့ခွန်အားတွေချိုးပလိုက်တယ်ကျွန်တော်တို့ခုနကတပါပတိဖို့ဖတ်တယ်လို့ဆက်ခွန်မှာပေါ့နော်မတရားသောသူဤလက်ယုံသည်ချိုးရလိမ့်မည်လက်ယုံဆိုတာကသူ့ရဲ့ခွန်အားကိုပြောတာသူ့ရဲ့ power သူ့ရဲ့အစွမ်းအစားတွေတကိုးတွေတနေ့မတရားတဲ့လူကတော့ဘုရားသခင်ကနေချိုးလိမ့်မည်ဒါပေမဲ့တရားတဲ့လူတွေကြတော့သူမတက်နိုင်ခဲ့ရင်တောင်မှသူကမဆမယ်အဲ့မတိုင်မလှတဲ့အချက်ပဲတရားတဲ့လူကတက်နိုင်တယ်စီစဉ်ချမ်းသာနဲ့ကျွယ်ဝနေတယ်မကောင်းချင်တဲ့ဟာတွေအောင်မြင်နေတယ်ဒါပေမဲ့အဲ့ဒီသူ့ရဲ့အားတွေသူ့ရဲ့ခွန်အားတွေဘုရားကချိုးလိမ့် He will break the arms of the wicked ဒါပေမဲ့တရားတဲ့လူဖြောင့်မတ်တဲ့လူကြတော့အာနွဲ့နေပလိစေခွန်အားမရှိခဲ့ရင်တောင်မှ The Lord would have hope ဘုရားသခင်ကသူ့ကိုမဆပ်ခွန်အားနဲ့ဖြည့်ပေးမယ်ကောင်းချီးပေးမယ် strengthen လုပ်မယ်အားဖြည့်မယ်မဆပ်မယ်လို့ပြောတယ်ဒီကနေ့ဘုရားသခင်ကနေ तूတရားတဲ့လူတွေဖြောင့်မတ်တဲ့လူတွေအပေါ်မှာသူပြုတ်တဲ့အချက်တွေကျွန်တော်တို့တစ်ချက်ပြီးတစ်ချက်ကြည့်ရအောင်ဒီမိနစ်ကျွန်တော်တို့အသက်တာထဲမှာเนาะနံပါတ်1ကတော့ခုနကျွန်တော်ပြောတဲ့မဆာချင်းမဆာချင်းကဘာနဲ့တူသေးတယ်လဲဆိုလို့ရှင်ကျွန်တော်တို့ခုနကျွန်တော်ပြောပြီးကျွန်တော်တို့အားနေနေတော့ကျွန်တော်တို့ကခွန်အားတွေမနိုင်ရင်လည်းပဲမှန်ကန်တဲ့အမှုတွေတရားတဲ့အမှုတွေဆက်လက်ဆောင်ရွက်နိုင်ဖို့ဘုရားသခင်ကကျွန်တော်တို့ကိုမဆာနေခွန်အားတွေဖြည့်ပေးမယ်ကျွန်တော်တို့လက်တွေကိုချိုးမှာမဟုတ်ဘူးအားရှိစေမယ်အငယ်28မှာဗာပြောသေးလဲဆိုတော့အငယ်28ထာဝရဘုရားသည်တရားကိုနှစ်သက်တော်မူ၏မိမိတန်ရှင်းသူတို့ကိုလည်းစွန့်တော်မမူသူတို့သည်စောင့်မတော်မူခြင်းကိုအစင်မြဲခံရကြလိမ့်မည်ကျွန်တော်တို့ဆက်ဖန့်ရင်မတရားတဲ့သူနဲ့သူ့ရဲ့သားမီးတွေကဖယ်ရှင်းခံရမယ်လို့ပြောတယ်ကြည့်ဒီမှာကျွန်တော်တို့တွေ့တာတစ်ခုကပါလဲဆိုလို့ရှိရင်ဘုရားသခင်ကတရားတဲ့အမှုကိုနှစ်သက်တဲ့အတွက်သူ့ကိုကူးကွယ်နေတဲ့တန်ရှင်းသူတွေတရားတဲ့လူတွေကြတော့ဘုရားသခင်ကဘာလုပ်လဲဆိုတော့ ဆောင်းမတော်မူတယ်ဆောင်းမတော်မူတယ်ဆိုတာအကူညီတယ်သူတို့ကိုယ်၌ကလည်းအဲ့ဒီတန်ရှင်းတဲ့လမ်းကိုရှောက်ဖို့ဆုံးဖြတ်ပြီးတော့ရှောက်နေတဲ့အတွက်အကူညီတယ်သူတို့ကိုယ်၌ကလည်းဘုရားသခင်ရဲ့တရားတော်ထဲ၌ကျင်လည်ဖို့ဆုံးဖြတ်ပြီးတော့ကျင်လည်နေဖို့ကြိုးစားနေတဲ့အတွက်ဘုရားသခင်ကမဆာဒီကနေ့ကျွန်တော်တို့မိသားစုတွေလည်းပဲဒီကနေ့ယုံကြည်သူမိသားစုတွေလည်းပဲထုံနှီးတူစွာပြုဖို့အင်မတန်ရည်ကြီးတယ်ဘုရားသခင်ရဲ့တရားတော်လမ်းကျွန်တော်တို့သိတဲ့အမှုမှာကျွန်တော်တို့အဲ့ဒီလမ်းကိုရွေးချယ်ဖို့ဆုံးဖြတ်ပြီးတော့အဲ့ဒီအလမ်းအတိုင်းကျွန်တော်ရှောက်နေမယ်ဆိုလို့ရှိရင်အားနည်းနေတော့ညာလည်းပဲတိတ်ပြီးတော့မတက်နိုင်တော့ညာလည်းပဲကျွန်တော်တို့ရဲ့ခန္ဓာနဲ့ကျွန်တော်တို့ရဲ့ဝိညာဉ်နဲ့နော်အသွေးသားရဲ့တောင်းတချက်တွေကပို့ပြီးတော့များတော့ညာလည်းပဲဘုရားသခင်ကဆောင်းပါတော်မူလိမ့်မယ်မဆာလေနောက်တစ်ခုနောက်တစ်ခုကအငယ်24ထဲမှာဖြောင်းမတော်သူဟာတဲ့လဲတော်လဲဆုံးရတော့မရောက်ရအကြောင်းမူကားထာဝရဖရာသည်သူဤလက်ကိုကြိုင်မတော်မူ၏အခုနကျွန်တော်တို့ဆိုရတဲ့သချင်းတဲမှာလေကျွန်တော်အရင်သဘောကျတဲ့သချင်းဟိုဆန်တက်စ်တစ်ခုရှိရအခုနကဆိုတော့ကျွန်တော်တို့50နဲ့ဘယ်လောက်လဲ250နဲ့6ထဲမှာနော်ဟလာဟလာညာငါစချောလာလက်တော်ကိုကိုင်ဆွဲမဆပါဝါကျွန်တော်ဟောရှေအခန်းကြီး7ကိုဖတ်ပြတဲ့နောက်ပိုင်းမှာဘုရားသခင်ကအီဂျစ်ပြည်ကနေသူခေါ်လာတဲ့သူ့ရဲ့သားဖြောင်းဖြောင်းလမ်းမလျှောက်တတ်တဲ့သားဣဒီလာကိုလမ်းလျှောက်တာသူတင်ပေးတာဖះကခါကုန်ပြီးတော့အဲ့ဒီသားလေးကိုသူ့လက်ကလေးကိုစုပ်ကံပြီးတော့တင်ပင်းနေတဲ့ပုံကျွန်တော်မျက်စိအောက်ကနေမပြောင်းနိုင်ဘူးကျွန်တော်တို့ခရိယန်တတာကမွေးကင်းစကလေးလေး3လ4လရှိလာတာနဲ့စပြီးတော့လမ်းလျှောက်တဲ့ချင်းမိခင်ဖခင်တွေကလက်ကလေးကိုစုပ်ကံပြီးတော့လမ်းတက်တက်လျှောက်လို့ရအောင်ခန်းခန်းမှလျှောက်လို့ရအောင်တင်ပင်းနေတဲ့အမှုအရာနဲ့အရန်တူဤချစ်ပြီကနေနေုံငါခေါ်တယ်ငါသားနေုံငါခါကုန်ပြီးတော့လိုင်းဆော့ဖို့တင်ပေးတယ်လို့ဘုရားသခင်ကပြောတယ်လက်ကိုကင်ဆွဲပြီးတော့မဆာတယ်ဒီကနေ့ကျွန်တော်တို့အသိတော်ကြီးဘုရားသခင်ကလက်ကိုကင်ဆွဲပြီးတော့မဆာဖို့ကျွန်တော်တို့ဆက်စုတော့ဒီကနေ့ကျွန်တော်တို့တွေအားလုံးလည်းပဲဘုရားသခင်ကကျွန်တော်တို့ရဲ့လက်ဒီကိုကင်ဆွဲပြီးတော့ဆော့ကင်ပြီးတော့ကျွန်တော်တို့ကိုမဆနိုင်ဘူးဆက်ဆူတောင်းပါအဲ့ဒီဟာကသူ့ရဲ့ဂရိတော်ဖြစ်တယ်ကြည်စမ်းထိုသူသည်လဲတော်လဲဆုံးရတော့မရမလဲဘူးတဲ့လူတော့မရှိဘူးကဲလဲမိမှာပဲဒါပေမဲ့အဆုံးရောက်သလားမဟုတ်ဘူးမရဘူး This not the end အဆုံးမဟုတ်ဘူးမဆုံးဘူးဘာဖြစ်လို့လဲဘုရားသခင်ကအဲ့ဒီလူရဲ့လက်ကိုကင်ပြီးတော့မဆရဲကျွန်တော်တို့တက်တာအထဲမှာအဲ့ဒါခဏခဏကျွန်တော်တွေးတယ်အချိန်ပြည့်နေပါရှိတယ်ကျွန်တော်တို့လဲနေတဲ့အချိန်မှာကျွန်တော်တို့ချိန်ဖိုင်များစွာလဲရင်လည်းပဲဘုရားသခင်ကကျွန်တော်တို့လက်ကိုဆုပ်ကံပြီးတော့မဆရဲကြည့်ဒီအမှုတွေကိုဘုရားသခင်ကပြုမှာဖြောင်းမှတ်တော်သူဖြောင်းမတော်သူပြောတာကအပြစ်မရှိတော့သူကိုပြောတာမဟုတ်ဘူးနော်ဖြောင်းမတော်သူပြောတာဟာငါကျွန်တော်နဲ့မဆိုင်ဘူးဒုက္ခပဲဒီဆာလံ30ကကျွန်တော်နဲ့မဆိုင်တော့ဘူးဆိုပြီးတော့မဟုတ်ပါဘူးဖြောင်းမတော်သူဆိုတာတမန်ကျမ်းစာထဲမှာခဏခဏပြောတဲ့ဖြောင်းမတော်သူကဖျားကိုကြောက်တဲ့လူကိုပြောတာအပြစ်မရှိတဲ့လူကိုပြောတာမဟုတ်ဘူးကျွန်တော်တို့ကကျွန်တော်တို့တိတဲ့အပြစ်ရယ်မတိတဲ့အပြစ်ရယ်ကျွန်တော်တို့ကကျူးလွန်နေကြတာပဲကျူးလွန်နေမိမှာပဲနော်ဆိုတော့အပြစ်မရှိတာတော့မဟုတ်ဘူးဒီလူကခွလချင်းခံနေပြီးသားအပြစ်သားတယောက်ပါဒါပေမဲ့ဒီလူကဖျားချောက်တယ်မလဲဘူးတာမဟုတ်ဘူးဒီလူကလဲတယ်ခဏခဏတောင်လဲတယ်ဒါပေမဲ့သူကဖျားကိုတော့ချောက်တယ်တရားလိုင်းထဲမှာတော့ရှောက်နေဖို့ဆုံးဖြတ်တယ်ရှောက်လဲရှောက်နေတယ်စူးစမ်းပြီးတော့ရိမ့်ရံပြီးတော့ဘယ်ရံလဲညာရံလိုက်နဲ့တစ်ချက်တစ်ချက်ဒါပေမဲ့သူကအားမနိုင်တဲ့အတွက်အားမနိုင်သူခွန်အားကလည်းမနိုင်တဲ့အတွက်တခါလေပုံမှန်ဆုတောင်းမှလည်းမတောင်းနိုင်ဘူးပုံမှန်လည်းချက်ဆံမဖတ်နိုင်ဘူးအမြဲတမ်းလည်းသူများကိုတနာဆုံးမချင်းမပြုတ်နိုင်ဘူးမှန်ပါတယ်တစ်ချိန်တခါလဲခါနီးနီးလဲတယောင်ယောင်နော်ဒါပေမဲ့တရားရဲ့လမ်းမှာဖြောင်းဖြောင်းရှောက်ဖို့ဆုံးဖြစ်တယ် ကြိုးစားပြီးတော့ရှောက်နေတယ်။ तू အင်အားကမနိုင်ဘူး။ तू စိတ်ဓာတ်တွေကမနိုင်ဘူး။ဘုရားသခင်ကထိုအမှုမှာမဆက်။ तू တခါတလေလဲတယ်။ကျွန်တော်တို့တွေလည်းပဲလဲတယ်။ဒါပေမဲ့ဘုရားသခင်ကဘာလို့လဲတိလား။သူလေပြန်နေကံပြီးတော့ဆွဲရင်တော့ဒုက္ခရောက်မှာနော်လက်ကနေကံပြီးတော့ကံဆွဲပြီးတော့မဆတယ်ဘုရားသခင်ကောင်းလုံးအားကြီးဒီကနေ့မိတ်ဆွေတွေအားလုံးကိုကျွန်တော်ဖိတ်ခေါ်ခြင်းနဲ့ဖြောင်းမတ်တော်သူကဲတော့ကျွန်တော်တို့အသက်ရှင်ရအောင်ဖြောင်းမတ်တော်သူဖြစ်တဲ့အတွက်ထို့တို့အသက်ရှင်ရအောင်တရားလိုင်းကျမ်းစာတွင်တဲ့တရားလိုင်းကျွန်တော်တို့သိသလားအဲ့ဒီလိုင်းကိုရေးပြီးတော့အဲ့ဒီလိုင်းထဲမှာရှင်းလည်ကြရအောင်ခဏခဏလဲရင်လဲဆက်ပြီးတော့ရှောက်ရအောင်။ရင်းရင်နေရင်လဲဆက်ပြီးတော့ရှောက်ရအောင်။ဘာဖြစ်လို့လဲ။သူကမဆမယ်။ဘာဖြစ်လို့လဲ။သူကဆောင်းပါမယ်။ဘာဖြစ်လို့လဲ။သူကလက်ကိုဆွဲကန်ပြီးတော့မဆမယ်။အင်မတန်ရေးကြီးတယ်။ကျွန်တော်အသိတော်ကြီးတစ်ခုလုံးအတွက်ဘာမှတစ်ခုမှမစိုးရဘူး။ကျွန်တော်တို့ရဲ့မှုတော်တွေအတွက်တစ်ခုမှတစ်ချက်ကလေးမှကျွန်တော်မစိုးရတော့ဘူး။ကျွန်တော်မော်ပြီမှာကျွန်တော်တို့အခုလုပ်နေတဲ့အဆောက်အုံကြီးတွေအတွက်လူတွေရှိမလားမရှိဘူးလားမဟုတ်တော့ဆောင်တဲ့လူရှိမလားမရှိဘူးလားတစ်ချက်ကလေး zero မစိုးရင်ဘူး zero worry မရှိဒီကြောင့်တော့ရှင်တန်ဖို့မရှင်တန်ဖို့ zero worry စိုးရင်ချင်းတပြားမှမရှိဘူးဘာဖြစ်လို့လဲကျွန်တော်တို့ကတရားလိုင်းကိုရွေးရင်တရားလိုင်းထဲမှာကျင်လည်ဖို့ဆုံးဖြတ်ရင်အင်အားကမနိုင်ရင်လဲခွန်အားကမတတ်နိုင်ရင်လဲသူမဆနိုင်လဲသူဆောက်မနိုင်လဲကျွန်တော်တို့လဲခဲရင်လဲပဲအတိတ်ကလို့လဲနေရင်လဲပဲသူကကျွန်တော်တို့လက်ကိုဆုပ်ကန်ပြီးတော့မဆမယ်ကျွန်တော်တို့ဖြောင်းဖြောင်းရှောက်နိုင်ဖို့အီဂျစ်ပြည်ကနေသူ့သားကိုခေါ်ပြီးတော့ခါကုန်ပြီးတော့လိုက်ရှောက်ဖို့တင်ပေးတဲ့ကဲတော့ကျွန်တော်တို့ဒီကနေ့တင်ပေးနေတယ်ဖျားတဲ့ကနာမတော်ရှင်းမွန်ချင်းရှိပါစေနံပါတ်1အနေနဲ့သူကအဲ့ဒါပဲမမဆာဘူးသူကဘာလုပ်မလဲတိလားကောင်းကြည့်ပေးမယ်ကျွန်တော်တို့တင်ပြပြီလေဖခင်ကကောင်းကြည့်မပေးဘဲနဲ့အတင်းအတ္တမအတင်းရေးပြီးတော့မရမကပိုင်ဆိုင်ခြင်းနဲ့တင်ပိုက်ခြင်းနဲ့လိုချင်လို့မရဘူးအငယ်20နဲ့နှစ်ထဲမှာကောင်းကြည့်ပေးတော်မူခြင်းကိုခံရတော်သူသည်ပြီးတော့ကိုအမွေခံရလိမ့်မည်ဝါဖြောင်းမတော်သူကဘာခံရမလဲတိလားကောင်းကြီးပေးခြင်းသူကကောင်းကြီးကိုအယယူမှာမဟုတ်ဘူးသူကကောင်းကြီးပေးခြင်းကိုခံရမှာအဲကျွန်တော်တို့ကတခါတည်းကျွန်တော်ပါဝင်ကောင်းကြီးကိုအယယူခြင်းလေနော်ရမယ့်နိရှာတယ်ရမယ့်လမ်းကြောင်းရှာတယ်ရနိုင်မယ့် connection ရှာတယ်ကျွန်တော်တို့အဲ့လိုမလုပ်သင့်ဘူးကောင်းကြီးကဆရာကြီးခဏခဏပြောတယ်လို့နောက်ကနေလိုက်လာပါရှေ့ကနေလာမချိုဘူးကောင်းကြီးကနောက်ကနေလိုက်လာကျွန်တော်တို့ရဲ့ဖြောင်းမချင်းကြီးကနေမင်းကဲတော့ဥမာခဏလေးကြည့်ပါဦးတနေ့အငယ်6ထက်မှာတင်းရဲ့ဖြောင်းမချင်းအချောင်းကိုအလင်းကဲတော့၎င်းတရားတပည့်ပြုတ်ချင်းအမှုကိုအရာကိုမွန့်တက်ရောင်ချေကဲတော့၎င်းပေါ်ပြတော်မူကျွန်တော်တို့ကတကယ်ပဲဖခင်ကိုကြောက်တယ်ဆိုလို့ရှိရင်အဲ့ဒီဟာတွေကိုတနေ့ကြာရင်နေအလင်းရောင်ကဲတော့မိတိအရာကမှတားလို့မရအောင်ကုံလုံးလင်းနေမှာလူတိုင်းကတိသွားမှာဖခင်တခင်အဲ့လိုပေါ်ပြလင်းမယ်အဲ့ဒီချင်းကြာရင်ကောင်းကြီးမင်္ဂလာကအလိုအလျောက်ခံရကောင်းကြီးမင်္ဂလာရဖို့လိုင်းတွေရှာကြံပြီးတော့တီထွန်ပြီးတော့ကျွန်တော်တို့နေစရာမလိုဘူးမလိုနော်နီကျွန်တော်တို့ကထိုကောင်းကြီးမင်္ဂလာကိုခံရမယ့်လူတွေဖြစ်တယ်။သူပေးတဲ့ခါကြတယ်ဆောဖြောင်းမတော်သူကြည့်ပါဦး။တနည်းအားဖြင့်ဘုရားသခင်ကိုကြောက်တော်သူဒီကနေ့မိတ်ဆွေတို့ကိုမိတ်ဆွေတို့မှာအပြစ်ရှိသလားဆိုတော့မိခွန်းမမေးပါဘူး။မိတ်ဆွေတို့မှာအပြစ်တစ်ခုမှမကျွလွင်မဲနဲ့6ပြက်ကင်းနော်။ဘာမှပြောစရာမရှိအပြစ်လုံးဝမရှိတဲ့လူရောရှိသလားဆိုတော့မေးခွန်းမပါဘူးဒီကနေ့ကျွန်တော်မေးချင်တာကမိတ်ဆွေတို့ကဒီကနေ့ကျွန်တော်တို့တွေအားလုံးကဘုရားသခင်ကိုတကယ်ကြောက်ရလားဟဲ့အပြစ်ဒီကိုရှောင်သလားသူချက်နှစ်တဲ့လမ်းကိုရွေးချယ်သလား
ကျွန်တော်တို့တယောက်တည်းတကယ်ဘုရားရှိခိုးမှာထိုင်ပြီးတော့ဆုတောင်းတဲ့ခါမှာကျွန်တော်ဘုရားသခင်တရားလမ်းကိုကျွန်တော်တကယ်ရွေးချယ်တယ်ကျွန်တော်တိထားတဲ့အပြစ်တွေကိုကျွန်တော်တကယ်ချောင်းတယ်လို့ကျွန်တော်တို့ဆုတောင်းသလားဒါလေးပဲကျွန်တော်မေးချင်တယ်အဲ့လိုဆိုရင်ရပြီဘုရားသခင်ကမဆမယ်စောင့်မမယ်လက်ကိုဆွဲကန်ပြီးတော့မဆမယ်ဘုရားသခင်ကအကောင်းကြီးပေးမယ်နောက်တစ်ခုဘုရားသခင်ကဘာလို့အုံးမလဲဆိုလို့ရှိရင်ချီးမြှောက်ပြီးတော့အမွေပေးမယ်အညာ34ထဲမှာသာဝရဘုရားကိုမျှော်လင့်၍လမ်းတော်ကိုရှောက်တော့ရှောက်သွားတော့ကြီးဆိုင်လမ်းတော်ရှောက်အောင်မနော်အဲဟောလမ်းတော်ရှောက်ကိုရှောက်မှာလမ်းတော်ကိုရှောက်သွားလို့ပြီးတော့ကိုအမွေခံရတော့အခွင့်နဲ့ချီးမြှောက်တော်မူပြီဒါကလေချီးမြှောက်ခြင်းကလည်းဘုရားသခင်ထားနေလားမှာကျွန်တော်တို့ကတခါလေကိုတပည့်တွေကချီးမြှောက်တာလဲကျွန်တော်တို့ကမျှော်နေတဲ့ခြေလေးရှိရင်ရှိမယ်နော်ဟောတော့ဆိုတော့ကျွန်တော်တို့
ရှင်ချေးတယ်
ဟန်ဆောင်တယ်ဆိုတော့တရားဟောမကောင်းလားဟာဆရာတရားဟောကောင်းလိုက်တာသူတို့ခွန်အမြင်ရလဲကျန်ရှာကျွန်တော်ခွန်ရတယ်ခွန်ရတယ်ဘာခွန်ရလဲတိတ်မပြောတတ်ဘူးသူခွန်ရတယ်ဆိုနောက်ပတ်တစ်ပတ်နှစ်ပတ်လောက်ပြန်ပြီးတော့အဲ့ဒီကျန်ချက်သူတို့မကြည့်တော့သူတို့ခွန်ရတယ်ကျန်ချက်မတိတ်အစ်စ်မဟုတ်မှန်တော့တည်တယ်ဟုတ်လားတခါလေရှင်ကျေလုံးအောင်ကြည့်တယ်မမှန်ဘူးမလိုပါဘူးကိစ္စမရှိဘူးအခုကိုဗစ်ကိုချေယူတင်ရမှာတစ်ဖက်ကကျွန်တော်ဟန်ဆောင်ပြတော့ lesson နှုတ်ဆက်စရာတိတ်မလို့ဘူးတရားဟောပြတာနဲ့ဟွာဟုတ်တော့မလို့ဘူးလို့ဒီတကယ်ခွန်အားရရင်တော့အတ္တတာကပြောင်းလဲသွားမှာသူဟာသူတိတ်ပြောစရာတိတ်မလို့ဘူးနော်ဆိုတော့ခါကျွန်တော်ဘာပြောချင်လဲဆိုဒီလူကလိုင်းတော်ကိုရှောက်သွားတဲ့အတွက်ပြီးတော့ကိုအမွေခံရတဲ့အခွင့်ကို तू ကချီးမြှောက်အသင်းတော်ကမချီးမြှောက်ကိစ္စမရှိပါစတာကတရိယာပြီးတော့ကျေးဇူးမတင်မိခဲ့ရင်လည်းကိစ္စမရှိ။ဟော။ခိုင်ပြီးတော့အလွန်ကြီးတော့ဟုတ်တယ်မလား။ဟောငါတို့ကအကြောင်းသားလည်းပြည့်တယ်ဒီတင်းတော်မဟုတ်ကျွန်တော်တို့ကတကယ်ဒီမှာကျွန်တော်တို့ဟိုဘုရားကိုဘုရားမျက်နှာထားပြီးတော့ကျွန်တော်ပါဝင်တယ်ကိုဒီပါစတာတခွမှလည်းမပြောဘူးကျွန်တော်နာမည်လည်းတိတိကျကျမသိဘူး။ဆိုလို့ရှိရင်အဲ့လိုကြီးဝမ်းမနေနဲ့နော်။ချီးမြှောက်တဲ့အမှုကဘုရားသခင်ပြုမဲ့အမှုဖြစ်တယ်။ Exhortation ချီးမြှောက်တဲ့အမှုကဘုရားပြုမဲ့အမှုဖြစ်တယ်။ဘုရားသခင်ကချီးမြှောက်တဲ့ခါကျရင်ဘသူမှတားလို့မရဘူးဆရာတယောက်ကအမြဲတမ်းပြောတယ်ဘုရားသခင်ကချီးမြှောက်ပြီးဟေးဆိုလို့ရှိအဲ့ဒီလူကိုဘုရားသခင်မချီးမြှောက်အောင်ဘသူပဲတားတာအဖွဲစီရပဲတားတာမရဘူးအဲ့ဒီဆရာကတော့ဆုံးသွားပြီခုတော့ဘုရားသခင်နဲ့အတူရှိနေသူပြောတာကျွန်တော်တကယ်မမေ့ဘူးဘုရားသခင်ချီးမြှောက်ပြီဆိုလို့ရှိရင်တောထဲကတောင်ထဲကအုတ်ဂူတွေထဲကညက်ဒီတောရဲ့သားရဲ့ဒရေးဆန်ဒီနဲ့အတူနေတဲ့လူကြီးကိုတောင်မှဘုရားသခင်ချီးမွမ်းတဲ့ခါကျဘသူမှတားလို့မရအဲ့ဒီချီးမြှောက်ခြင်းကိုတော့စောင့်ပါမျော်လင့်ပါလမ်းတော်မှာဆက်ပြီးတော့ရှောက်ဆိုတော့ဘုရားသခင်မဆမယ်စောင့်မမယ်ကဲလက်ဆွဲကံပြီးတော့မဆမယ်ကောင်းကြီးပေးမယ်အမွေခံရဖို့ချင်းမြောက်လိမ့်မယ်ဒါကျွန်တော်တို့အမွေခံဖို့ချင်းမြောက်တယ်ချင်းမြောက်ပြီးတော့ဒီတိုင်းမလာမဟုတ်ဘူး29ကြီးကြီး29ကျွန်တော်သဘောကျတယ်29ကဖြောင့်မတ်တော်သူတို့ဒီပြီးတော့ကိုအမွေခံ၍အစင်အမြဲနေရကြလိမ့်မယ်ကျွန်တော်တို့အမွေခံတယ်ဥပမာအမွေခံဖို့ချင်းမြောက်တယ်ချင်းမြောက်ပြီးအဲ့ဒီအမွေမှာကျွန်တော်တို့ကဆက်လက်နေခွင့်မရှိဘူးဆိုတော့ဘာကျရှိလဲဒီမှာဘာပြောလဲဆိုတော့ဒီကသူ့ရဲ့ကောင်းချီးမင်္ဂလာတွေကလေတော်တော်ကိုပြည့်စုံတာတတိကြီးစွာနဲ့ပြည့်စုံနေတာသူဘာပြောလဲဆိုတော့သူကကောင်းချီးပေးမယ်အမွေခံရဖို့အတွက်ချီးမြှောက်မယ်အမွေခံပြီးပြီဒါပေမဲ့ဘာလုပ်သေးလဲဒီတိုင်းပဲဆက်မနေတော့ဘူးဆက်ပြီးတော့ဆုံးမသွားဘူးဘာလုပ်လဲဆိုတော့အဲ့ဒီအမွေခံတဲ့နေရာပါအစင်အမြဲနေရာတော့အခွင့် dwell in it forever okay now ဆုံးအနေနဲ့နောက်ဆုံးအချက်ကရေးကြည့်တယ်ဒီကောင်းချီးမင်္ဂလာတွေဘာဖြစ်လို့ဘာကြောင့်ဒီဖြတ်မှတ်တော့သူကကျွန်တော်တို့ကျမတို့လည်းဒီကောင်းချီးမင်္ဂလာဘုရားသခင်ကမဆချင်းဒီကောင်းချီးပေးခြင်းနေချင်းမြောက်ခြင်းနေကျွန်တော်ခံစားခြင်းနေခံစားမဲ့ဖြတ်မှတ်တော့သူအနေနဲ့ကျွန်တော်ဘယ်လိုနေရမလဲဘာကြောင့်ဒီဟာခံစားနေရတယ်ကျွန်တော်ဒီနေ့ကျွန်တော်အဲ့ဒီရှောက်ဝချက်ကိုဝင်ခါချင်တရင်ကောင်းကိုဝင်ခါချင်အငယ်23ထဲမှာရှိတယ်ကောင်းသောသူ၏ခြေရာတို့ကို
ထာဝရဘုရားသည်ပဲ့ပင်၍သူသွားရာလိုင်းကိုနှစ်သက်တော်မူ
။ကျွန်တော်တို့ဒီကနေ့စကလုံးကထာဝရဘုရားသည်ပဲ့ပင်၍ဘုရားသခင်ရဲ့ပဲ့ပင်ခြင်းထိန်ချောင်းပေးခြင်းဆုံးမတွင်တင်ပြီးတော့ထိန်ချောင်းပဲ့ပင်ခြင်းအခု
ကျွန်တော်တို့ဖြောင့်မတ်တဲ့လူတွေဘုရားသခင်ကိုကြောက်တဲ့လူတွေကဘာဖြစ်လို့ဘုရားသခင်ကမဆတဲ့လဲကောင်းချီးပေးတယ်လဲချီးမြှောက်တယ်လဲဆိုလို့ရှိရင်သူ့ရဲ့ခြေရာသူသွားမဲ့လမ်းသူသွားတဲ့သူရွေးချယ်တဲ့ခြေရာတွေအားလုံးကိုဘာလို့လဲဘုရားသခင်ကပဲ့ပင်ထားတယ
် The Lord orders the steps of the righteous
The ordering of the steps ကျွန်တော်ခြေရာတွေအားလုံးကိုဘုရားသခင်ကပဲ့ပင်ပြီးတော့စီမံထားတယ်ဘယ်လောက်ကောင်းလဲဘုရားသခင်ပြုတဲ့မှုဒီကနေ့ကကျွန်တော်တို့ပတ်တိုင်းပတ်တိုင်းလာတိုင်းလာတိုင်းနေ့တိုင်းနေပါဘုရားသခင်ရဲ့ပဲ့ပင်ဆုံးမခြင်းကိုကျွန်တော်ခံယူနေအရေးကြီးတယ်ကျွန်တော်ဘုရားသခင်ကျွန်တော်အသက်တာအထက်မှာကျွန်တော်တို့ရဲ့ခြေရာတွေကိုကျွန်တော်သွားမဲ့ခြေလှမ်းတွေအားလုံးကိုသူကပဲ့ပင်ထင်းချောင်းပေးနေတယ်ဆိုတော့ကျွန်တော်တို့ခံယူဖို့အရေးကြီးတယ်ဒါမှမဟုတ်အဲ့ဒီဟာကတခါလေကျွန်တော်တို့အရန်ကာရစမက်တစ်ဆန်ပြီးတော့ဩဒါကဝိညာဉ်တော်ဖြစ်ဖြစ်နေတာဒါကကျွန်တော်တို့သိစရာမလိုဘူးနားလည်စရာမလိုဘူး तू လှုပ်သွားတယ်ကျွန်တော်ကျမနားလည်စရာမလိုဘူးဆိုပြီးတော့လွယ်လွယ်လေးနဲ့မြင့်မြင့်မရတဲ့အရာမို့လို့လွယ်လွယ်လေးနဲ့ကျွန်တော်တို့ရစ်ရှူရှုတဲ့အရာမဟုတ်ဘူးတက်တေတော့ထူရမယ်အဲ့ဒီတက်တေကဘာလဲဆိုလို့ရှိရင်အငယ်31ကိုကြည့်အောင်ထာဝရဘုရား၏တရားတော်သည်သူ၏စိတ်နှလုံးထဲ၌ဒီဒီဖြစ်၍သူသွားသောအခါမချော်မလဲရအခုနကအငယ်34မှာလည်းပဲလိုင်းတော်လျှောက်သွားတော့လိုင်းတော်မှာလျှောက်သွားတယ်အငယ်37မှာတရားတော်သည်သူရဲ့စိတ်နှလုံးထဲမှာရှိနေတယ်ကဲဒီလူကဘုရားသခင်ကိုကြောက်တဲ့လူကဘုရားသခင်ကသူ့ရဲ့ခြေရာသူ့ရဲ့ခြေလိုင်းတွေကိုပဲ့ပင်ထင်းထင်းဆောင်းလျှောက်တဲ့ပုံကောသူ့ရဲ့အသက်တာအထက်မှာအဲ့ဒီပဲ့ပင်ထင်းထင်းဆောင်းလျှောက်တဲ့အမှုကဘုရားသခင်ကဘာနဲ့လုပ်တယ်လဲဆိုလို့ရှိရင်တော့ through the words of God ဘုရားသခင်ရဲ့နှုတ်ကပတ်တော်အဖြစ်သူလုပ်တယ်ဒီလူရဲ့နှလုံးသားထဲမှာရှိနေတာကတရားတော်ဘုရားရဲ့တရားတော်စိတ်နှလုံးထဲမှာဆွဲလိုက်ပြီးတော့ဒီရှိနေတယ်အဲ့ဒီအတိုင်းပဲသူလဲကြင့်ကြံပြီးတော့လှောက်ရှားတွာလာနေတဲ့အတွက်မချော်မလဲဘူးချော်လဲခဲ့လဲအဆုံးမရဘူးဘုရားသခင်ကပြန်ပြီးတော့မဆတယ်ဩဘုရားသခင်ကကျွန်တော်ခြေရာတွေကျွန်တော်ခြေလမ်းတွေကိုအားလုံးပဲ့ပြီးမှာပဲထင်းထင်းမှာပဲဆောင်းရှောက်မှာပဲကိစ္စမရှိဘူးဒီတိုင်းမဟုတ်ဘူးထိုအမှုကိုတော့နှုတ်ကပတ်တော်အဖြစ်ဘုရားသခင်ကပြုတော်မှာကျွန်တော်တို့ကနှုတ်ကပတ်တော်ကိုနှလုံးသွင်းချဖို့နှုတ်ကပတ်တော်ကိုဆက်လက်ပြီးတော့လေးလာဖို့ခံယူဖို့ကြားနာဖို့ယုံကြည်ဖို့အရေးကြီးတယ်ဘုရားသခင်ရဲ့ကောင်းချီးမင်္ဂလာတွေအားလုံးအခုနကမာဆာချင်းကောင်းချီးပေးချင်းချင်းမြောက်ချင်းပဲ့ပင်ချင်းအပါဝင်ထင်းထင်းဆောင်းဆောင်းချင်းအပါဝင်ဒီဟာတွေအားလုံးကဘုရားသခင်ရဲ့နှုတ်ကပတ်တော်မပါဘဲနဲ့ကျွန်တော်တို့စီရောက်မလာဘူး No blessing of God comes to us inspiration from the word of God ဆာလံ119ထဲမှာခဏခဏကျွန်တော်တို့တွေ့ရတယ်သူကကျွန်တော်တို့ပုံမှာတနာတာတောင်မှနှုတ်ကပတ်တော်နဲ့အညီပဲတနာဂျေဇုပြုမေဟဲ့ဆိုရင်လည်းပဲနှုတ်ကပတ်တော်နဲ့အညီပဲဂျေဇုပြုတယ်ဒီကနေ့ချက်တဲ့မိတ်ဆွေတွေယုံကြည်သူညီကိုမောင်နှမတွေအားလုံးဘုရားသခင်ကဖြောင့်မတ်တော်သူကိုမဆတယ်ကောင်းချီးပေးတယ်ချီးမြှောက်တယ်ဘုရားသခင်ကသူတို့ရဲ့ခြေရာတွေအားလုံးခြေလှမ်းတွေကိုပေးပင်ထင်းထင်းဆောင်းလျှောက်ထားတဲ့အတွက်သူတို့ရဲ့လှုပ်တဲ့မြတ်ပေါ်မှာဘုရားသခင်နှစ်သက်တယ်အားရတော့ဘာဖြစ်လို့ဘုရားသခင်နှုတ်ကပတ်တော်အားဖြင့်ပေးပင်ချင်းခံရတယ်ဆုံးမချင်းကိုသူတို့ခံယူတယ်သူတို့နှလုံးသွင်းပြီးတော့ထိုအမှုအတိုင်းပဲဆက်လက်ခြောက်လှမ်းနေကြတယ်အားနေနေရင်လည်းဆက်လျှောက်တယ်အားပြတ်နေရင်လည်းဆက်လျှောက်တယ် အနာကတ်ကြီးကိုထင်ထင်ရှားရှားမတွေ့ရရင်လည်းပဲဆက်လက်ပြီးတော့အဲ့ဒီ line ထဲမှာပဲရှောက်သွားနေကြဖျားရင်ကောင်းကြည့်ပါစေ